လေးရှားနိုင်ငံမှာအလုပ်လုပ်ကြနေရင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးခံပြီးတော့လူဝင်မှုကြီးကြပ်ရေးလောက်ကအချင်းစကန်တွေမှာအကျဉ်းကျနေတဲ့မြန်မာဒုက္ခသည်တွေနဲ့တရားမဝင်အလုပ်သမားတွေဟာမလေးအာဏာပိုင်တွေကထိုင်းနယ်စပ်မှာတည်နေတန်ပေးတာကိုကြက်ထားတဲ့အတွက်အချင်းစကန်တွေမှာအလုံးရင်းနဲ့တောင်းတင်းနေကြတယ်လို့သိရပါတယ်။ဒီထက်ကလွတ်မြောက်ဖို့အတွက်အကြောင်းမျိုးမျိုးနဲ့နယ်စပ်ကိုထွက်ဖို့ကြိုးစားတဲ့မြန်မာတွေရှိပေမဲ့အစဉ်ပြေသူတွေအနည်းငယ်သာရှိပြီးအများစုကတော့လူမောင်ခိုကူးလုပ်ငန်းတွေထဲမှာပြန်ရောက်သွားတာတွေရှိပါတယ်လို့မလေးရှားရောက်မြန်မာအဖွဲ့အစည်းတွေကဆိုပါတယ်။တချို့ဆိုရင်နယ်စပ်ကိုထိုင်းလူမျိုးအဖြစ်ငွေပေးပြီးထွက်ခွင့်ရအောင်ကြိုးစားတာမျိုးတွေရှိပါတယ်။အဲဒီကမှမလေးရှားနယ်တွေကိုပြန်ဝင်လာသူတွေရှိတယ်လို့ကွာလာလမ်ပူအခြေစိုက်ရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် ARD ကပြည်တော်စုသတင်းစာအေဒါကိုအောင်လုံးကပြောပါတယ်
။မလေးစားမပွားမင်းနဲ့ထောင်ထင်းမှာဖြစ်တော့တယ်လေ။အဲဒီတော့ခါကဘယ်လိုဖြစ်သွားလဲဆိုတော့ဒီလူတွေကထောင်ထင်းမှာအကြိုက်နေရမှာကြောက်ပြီးတော့သူတို့ကလည်းထိုင်းလူမျိုးသူရခံတဲ့ခါကြတယ်။နေစားကိုခွန်းတယ်။ဝမ်းနဲ့ခံနေစားကနေပြီးတော့သူတို့က1500ပေးပြီးပြန်တက်လာရတယ်။အဲဒါမျိုးတွေရှိတယ်သူတို့ကကျွန်တော်တွေ့ထားတဲ့လူတယောက်ပေါ့နော်
။မကြခင်ကစမုံချင်းချင်းစကန်ကမြန်မာချင်းသား600ဟာလူရဲ့စစ်ပင်မဲ့ပြန်မလွတ်တာထောင်တွင်းအာဏာပိုင်တွေရဲ့နှိပ်စက်တာတွေကြောင့်အာဏာပိုင်တွေနဲ့အထီးကရုံဖြစ်ခဲ့ပါတယ်။ဒီလိုဖြစ်တဲ့အတွက်မြန်မာအချင်းသားတွေကိုထောင်အသီးသီးကိုခွဲပို့ခဲ့တယ်လို့သိရပါတယ်။ဒီလိုပို့တဲ့အထက်မှာကွာလာလမ်ပူမြို့တော်ကနိုင်ငံတကာလေဆိပ်အနီးအချင်းထောင်ဟောင်းနေရာကိုရောက်သွားတဲ့သူတွေလည်းရှိတယ်လို့ကိုအောင်လုံးကပြောပြပါတယ်
။အခုစမုံညင်းကမှပြဿနာဖြစ်တဲ့အခါအကုန်လုံးကိုအဲ့ဒီကကျွန်တော်တို့လူတွေကိုကျွန်တော်တို့လူတွေကကျွန်တော်တို့စီကိုအကြောင်းကြားရတယ်ရှိတယ်လေသူတို့ကိုလိုက်ပြီးဆွန်ဆဲတဲ့အခါအကုန်လုံးတရားမှမရှိတော့ဘူးလေအဲ့ဒီ KRI နဲ့အရင်တုန်းကကန့်အဟောင်းပေါ့နော်အဲ့ဒီဆိုရောက်သွားတယ်။နောက်အချောင်းဟိုဘက်ကန့်နေမှရှိတယ်ဆက်လုံးဝဆက်သလိုမရတာလည်းရှိတယ်အခုလောဒီမှာအဖက်ခံရတဲ့လူတွေကဒီကိုရောက်လို့ရောက်မှမသိဘူးလုံးဝဆက်သလိုမရဘူးအဲ့ဒါမျိုးတွေရှိတယ်။ဟိုဘလောတုန်းကကျွန်တော်အဖက်ခံရတာဒီအိမ်တောင်ဆိုတဲ့နေရာပါဟန့်ပြင်နေပေါ့နော်အဲ့ဒီဖက်ယေဟိုဗာတို့နဲ့ဒီပါဟန့်ပြင်နေကြောမှာလေစိတ်တစ်ခုရှိတယ်အဲ့ဒီမှာလူ30ယောက်ဖက်ခံရတယ်ဒီလူတွေလည်းဒီကိုရောက်သွားတယ်ဆိုတာမသိဘူးနောက်တစ်ခါဒီအီပိုနောက်မှာကြီးတဲ့ပန်တိုင်းဆိုတဲ့နေရာမှာလေအဲ့ဒီမှာလူပေါင်း40ကျော်လောက်ပါသွားတယ်အဲ့ဒီမှာလေဒီအဲ့ဒီလူကြီးလေးတွေရောက်တော့ရောက်တော့မှမသိဘူးအခုတည်းဆက်တယ်လို့မရဘူးဒီနေရာမှာထွက်ရတာလေမသိဘူးအဲ့ဒါမျိုးတွေရှိတယ်ဖူလာလက်ဆယ
်အမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးဌာနနဲ့အမေရိကန်နိုင်ငံသားရေးဌာနတွေကမြန်မာဒုက္ခသည်တွေနဲ့မြန်မာလူသမားတွေကိုနေဆက်လူမောင်ကိုကူးရာမှာမလေးရှားအနာမိုင်တွေပါဝင်ပတ်သက်တဲ့အကြောင်းအစီရင်ခံစာတွေထွက်ပေါ်လာပြီးတဲ့နောက်မှာမလေးရှားအစိုးရကနယ်နေတံပေးတာတွေကိုရပ်ထားခဲ့ပါတယ်အခုလိုနေဆက်ပြည်နယ်တံပေးတာတွေရပ်ထားပေမဲ့ထိုင်းမလေးရှားနယ်စပ်မှာလူမောင်ကိုကူးမှုတွေကတော့ရှိနေသေးပါလို့သိရပါတယ်။လောလောဆယ်မလေးရှားမှာတရားမဝင်အလုပ်လုပ်နေတဲ့မြန်မာတွေအဖို့အဖမ်းခံပြီးနယ်စပ်ကိုမရောက်ရောက်အောင်ပြည်နယ်တံအဖို့ခံဖို့ကြိုးစားသူတွေရှိနေပါတယ်။အဲ့လိုပဲမလေးရှားကိုပြန်ဝင်လာသူဖြစ်စေနယ်စပ်မှာပဲတောင်းတင်ခဲ့သူဖြစ်စေအခြေအနေကတော့ဆိုးွားပါတယ်လို့ကိုအောင်လုံးကပြောပါတယ
်။အဲ့ဒီအခြေအနေကလည်းမကောင်းဘူးကောင်းလာတယ်ခါ။ဘာလဲဆိုတော့ဒီလေစိတ်မှာလောက်တဲ့လူပြောက်ဟာသူတို့ကတစ်နှစ်မှတစ်ခါလောက်ဖန်ခံနေရတဲ့သဘောချင်းအဲ့ဒီတခါသူတို့လောက်တာတပြားမှမကြမ်းဘူးလေအိမ်လည်းမပေါ်နိုင်ဘူးနဲ့ဒီလိုထောင်ချင်းမှနေတယ်ပြီးလို့ချင်းလေလိုက်ပြန်လွတ်လာတဲ့ကန်းကနေပြီးနေစားနေပြန်တက်လာတယ်အဲ့ဒီမှာကုန်ကြတဲ့ပိတ်ဆံရဲ့ပြီးလေလံပြန်လိုက်တယ်ဒီလိုပဲလုံးရှာလိုက်ပြီးတော့ဒီလိုပဲစင်ကိုတပြားမှမပေါ်နိုင်ဘူးနဲ့ပိတ်ဆံတဲ့အကုန်လုံးကုန်သွားတယ်တစ်နှစ်မှ5000လောက်ပိတ်ဆံကုန်နေရဆိုတော့ဒီလူတွေကဘာမှအကျိုးများမရှိတော့ဘူးဒီလိုဓမင်းစားထောင်ကြဒီလောက်နဲ့ပဲစွန့်နေတာပေါ့ဒီနိုင်ငံချင်းမှာအဲ့အဲ့အဲ့လိုဖြစ်နေတယ်။အဲ့ဒီကလူတွေကဘယ်လိုပြောမလဲဆိုတော့ပြန်လာကြတာပေါ့နော်မပေးနိုင်တဲ့လူကတော့ခံနေရမှာဒါအရင်တိုင်ပေါ့ရောင်းစားခံရမှာပေါ့ဒါပဲရှိတာပေါ့သူတို့
မလေးရှားခြေဆိုင်လူခွေဖွဲ့စည်းတွေကတော့မြန်မာဒုက္ခသည်တွေနဲ့တရားမဝင်မြန်မာအလို့သမားတွေအရေးဖြေရှင်းနိုင်မှုဟာမလေးရှားအာဏာပိုင်တွေအနေနဲ့ဒုက္ခသည်များဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးအတိအမှတ်ပြုဖို့နဲ့ကမ္ဘာအလို့သမားအဖွဲ့ ILO သဘောတူညီချက်တွေလိုက်နာဖို့မလေးရှားအစိုးရအနေနဲ့လိုအပ်ကြောင်းတိုက်တွန်းတောင်းဆိုထားကြပါတယ်ခင်ဗျာ။